ွတ်တော်ရွေးကောက်ပွဲကျင်းပဖို့၅နှစ်လောက်သာလိုတော့တာမို့ရှင်ပြိုင်မဲ့ကိုယ်စားလှယ်စည်းရင်းကိုနိုင်ငံရေးပါတီတွေပြင်ဆင်နေပြီဖြစ်ပါတယ်။ဒီကိုယ်စားလှယ်တွေရွေးကောက်ပွဲနိုင်လို့လွတ်တော်ရဲ့ရောက်သွားတဲ့အခါမှာသမရကိုရွေးချယ်တင်မြှောက်ပါလိမ့်မယ်။သမရဟာလွတ်တော်ကိုယ်စားလှယ်ဖြစ်เสียမလို့ဘူးလို့အခြေခံဥပဒေပုံမှန်60ကငယ်ကဆိုတာမို့လွတ်တော်ကိုယ်စားလှယ်မဟုတ်သူကိုလည်းသမရအဖြစ်လွတ်တော်ကတင်မြှောက်နိုင်ပါလေ။သမဏကလည်းအစိုးရဖွဲ့စည်းပြီးတဲ့အခါမှာလွတ်တော်ကိုယ်စားလှယ်မဟုတ်သူတွေကိုပါဝင်ကြီးခတ်နိုင်ပါတယ်။အထွေထွေရွေးကောက်ပွဲဟာအစိုးရသက်ကိုဖွဲ့စည်းနိုင်တာမဟုတ်ပဲလွတ်တော်ကသာသမဏသက်ကိုတင်မြှောက်နိုင်ပါတယ်။သမဏမရွေးမီဒုသမဏကိုအရင်ရွေးရပါတယ်။ပြည်သူလွတ်တော်အယတအမတ်ပါဝင်တဲ့အစုအဖွဲ့အမျိုးသားလွတ်တော်အမတ်ပါဝင်တဲ့အစုအဖွဲ့နဲ့စစ်တပ်ကိုယ်စားလှယ်အဖွဲ့စတဲ့အဖွဲ့၃ဖွဲ့ဟာဒုသမဏ၃ဦးကိုအရင်ဆုံးရွေးရပါတယ်။ရွေးချယ်ထားတဲ့ဒုသမနာ၃ဦးတမတ်ချက်နဲ့ညီမညီလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေပါဝင်တဲ့အဖွဲ့ကစီစစ်ရပါတယ
်။လွတ်တော်စုအဖွဲ့၃ဖွဲ့ကရွေးချယ်တင်မြှောက်ထားတဲ့ဒုသမနာ၃ဦးကိုလွတ်တော်ကိုယ်စားလှယ်အားလုံးကဆန္ဒမဲပေးပြီးမဲအများဆုံးရသူကိုသမရအဖြစ်တင်မြှောက်ပါတယ်။လွတ်တော်ကိုယ်စားလှယ်မဟုတ်သူကိုလည်းဒုသမနာအဖြစ်တင်မြှောက်နိုင်တယ်လို့အခြေခံဥပဒေပုံမှ60ကငယ်ကဆိုထားတာမို့ဒီကိစ္စကိုဥပဒေကြောင်းအရရှင်းလင်းဖို့လိုပါတယ်။2011တုန်းကတော့ပြည်သူ့လွတ်တော်အမတ်တွေတင်မြှောက်တဲ့ဦးသိန်းစင်ကလေးရရှင်မဲစစ်တပ်ကိုယ်စားလှယ်တင်မြှောက်တဲ့ဦးတင်အောင်မြင့်ဦးက181မဲအမျိုးသားလွတ်တော်အမတ်တွေတင်မြှောက်တဲ့ဒေါက်တာဆိုင်းမောက်ခန်းက85မဲရတဲ့အတွက်ဦးသိန်းစင်ကသမရအစိုးရကိုဖွဲ့စည်းနိုင်ပါတယ်။ဦးသိန်းစင်အစိုးရထဲမှာလွတ်တော်ကိုယ်စားလှယ်မဟုတ်တဲ့စစ်ဘို၃ဦးနဲ့အရက်သား၄ဦးပါဝင်ပါတယ
်။ရွေးကောက်ပွဲနိုင်တဲ့ပါတီကအစိုးရမဖွဲ့နိုင်ပေလွတ်တော်ကရွေးချယ်တင်မြှောက်တဲ့သမရကသာအစိုးရဖွင့်နိုင်အောင်2008အခြေခံဥပဒေကဖန်တီးထားတာပါတကယ်တော့ရွေးကောက်ပွဲအနိုင်ရပြီမဲ့နိုင်ငံရေးအာဏာမရနိုင်အောင်တပင်လှုပ်ထားတာဖြစ်ပါတယ်ဥပမာ NLD ပါတီဟာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအများစုကိုရမယ်ဆိုရင်သမ္မတလောင်းဖြစ်မဲ့ဒုသမ္မတတဦးကိုရွေးချယ်တင်မြှောက်ဖို့လိုပါတယ်သမ္မတချက်နဲ့မညီလို့ဒေါက်စားစုကြည်ကိုဒုသမ္မတအဖြစ်ရွေးချယ်ခွင့်မရှိဘူးဆိုရင်အခြေခံဥပဒေပုံမှန်60ကငယ်အရာကာကြုံဟောင်းဥတည်ဥလိုပုဂ္ဂိုလ်မျိုးကိုဒုသမရအဖြစ် NLD ပါတီကရွေးချယ်တင်မြှောက်နိုင်ပါတယ်။ဥတည်ဥသမရဖြစ်လာရင်ကာကွယ်ရေးပြည်ရေးနဲ့လေးစားရေးရာဌာနတွေကလွှဲပြီးစိုက်တဲ့လူကိုဝင်ကြီးခတ်နိုင်ပါတယ်
။သမရလောင်းဖြစ်မဲ့ဒုသမရကိုရွေးချယ်တင်မြှောက်ရမှာစစ်တပ်ကိုယ်စားလှယ်အုပ်စုဟာပြည်သူ့လွတ်တော်အမျိုးသားလွတ်တော်တွေနဲ့တန်းတူညီတူဖြစ်နေပါတယ်။ဒါကြောင့်မို့စစ်တပ်ကိုယ်စားလှယ်ဟာအခြေခံဥပဒေပြင်ဆင်တဲ့ကိစ္စမှာသာဩဇာအာဏာရှိနေတာမဟုတ်ပဲသမရရွေးချယ်တင်မြှောက်ရမှာလေအရေးပါနေပါတယ်စစ်တပ်ကိုယ်စားလှယ်တွေတင်မြှောက်သူဟာဒုသမရတနေရာကိုအမြဲတမ်းရရှိနေမှာဖြစ်ပါတယ်စစ်တပ်ကိုယ်စားလှယ်166ဦးဟာဒုသမရတဦးရွေးချယ်တင်မြှောက်နိုင်တဲ့အပြင်သမရတင်မြှောက်ပွဲမှာလည်းစံတာမဲပေးနိုင်ပါတယ်အရသာအမှတ်နေရာတွေထဲမှာအကြောင်းအမျိုးမျိုးကြောင့်လစ်လက်နေတာတွေရှိပေမဲ့စစ်တပ်ကိုယ်စားလှယ်ကတော့အမြဲတမ်းယာကိုင်နှုံးပြစ်ရှိနေတာဟာလည်းတပန်းတာနေပါတယ်
သမရရွေးချယ်တင်မြှောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးကမဲဆန္ဒပေးကြမှာဖြစ်ပါတယ်။စစ်တပ်ကိုယ်စားလှယ်166ဦးနဲ့ရွေးကောက်ပွဲနိုင်တဲ့အမှတ်498ဦးပေးတဲ့ဆန္ဒမဲကိုအများဆုံးရသူဟာသမရသစ်ဖြစ်လာပါလိမ့်မယ်။ပြီးခဲ့တဲ့သမရရွေးပွဲကိုကြည့်ရင်ဆန္ဒမဲအများဆုံးရသူဟာသမရဖြစ်လာပြီးသူ့လောက်မဲမရသူ2ဦးဟာဒုသမရဖြစ်လာကြပါတယ်။ဒုသမရထဲမှာမဲပူရသူကသာရာယီသမရလုတ်ပိုင်ခွင့်ရှိပါတယ်ရွေးကောက်ပွဲကျင်းပပြီး၃လလောက်ကြာမှသမရတင်မြောက်တဲ့အတွက်လွှတ်တော်တွင်မှစီယုံရေးစင်ပြီးအပေးယူလို့ဖို့အချိန်အများကြီးရှိပါတယ်လွန်ခဲ့တဲ့ရွေးကောက်ပွဲမှာပြီးခံဖြိုးကပြည်သူ့လွှတ်တော်မှ222ဦးအမျိုးသားလွှတ်တော်မှ124ဦးစုစုပေါင်း346ဦးအနိုင်ရရှိခဲ့ပါတယ်ကျန်တဲ့အယတအမှတ်152ဦးနဲ့စစ်တပ်ကိုယ်စားလှယ်166ဦးပေါင်းလိုက်ရင်သက်ရှိဥဒါရှိတဲ့အတွက်ပြီးခိုင်ပြိုးကိုမမိပါဘူး။သမရအရေးချင်းတတ်မှတ်ချက်ကိုပြင်ဖို့အလားအလာမရှိသလောက်ဖြစ်နေတာမို့ NLD ပါတီဟာရွေးကောက်ပွဲဝင်မယ်ဆိုရင်ဒုသမရအဖြစ်ရွေးချယ်တင်မြှောက်မဲ့ပုဂ္ဂိုလ်ကိုတတ်မှတ်ဖို့လိုပါတယ်။ဒါလို့မလုပ်နိုင်ဘူးဆိုရင်လက်ရှိအခြေအနေမှာ NLD ပါတီဝင်တွေဟာလွှတ်တော်ကိုယ်စားလှယ်နေရာအများစုကိုအနိုင်ရရှိလိုက်ရင်တောင်သမရအစိုးရအသစ်ဖွဲ့စည်းနိုင်မှုအလားအလာအလွန်နည်းနေပါတယ်ခင်ဗျာ။